Paris မြို့ကတရားစားရေးရတဲ့ပတ်စင်တို့ Charlie Hebdo Magazine site ကိုဗိုလ်ထုံးလေးကဝင်ရောက်စီးနှင်းပြီးတော့လူအများပြားကိုပြစ်ခတ်တပ်ဖြတ်သွားကြရမှာပါဝင်သူတွေလို့တန်တရားရှိထားသူတနတ်သမား3ယောက်ဟာဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုပြင်သစ်ရဲတပ်ဖွဲ့ကဖော်ထုတ်နိုင်ခဲ့ပြီဖြစ်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်။တနတ်သမား2ယောက်ဟာအသက်34နှစ်အရွယ် Said Kouchi နဲ့အသက်32နှစ်အရွယ်ရှိတဲ့သူ့ရဲ့ညီဖြစ်သူ Sharif တို့ဖြစ်ကြပြီးတော့နောက်တစ်ယောက်ကတော့အသက်18နှစ်အရွယ် Hamid Murad ဖြစ်တယ်လို့ဆိုပါတယ်။သူတို့ထဲကတယောက်က ID ကိုဗိုလ်ထုနဲ့တိုက်ခတ်မှုပြုလုပ်ပြီးစွန့်ပစ်သွားတဲ့ကားရင်းကနေတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ကောင်ချီတို့ညီကိုဟာပြင်သစ်နိုင်ငံ Paris မှာနေထိုင်သူတွေဖြစ်ပြီးတော့ Murad ကတော့ပြင်သစ်နိုင်ငံအရှေ့မြောက်ပိုင်း Reims ကဖြစ်ပါတယ်။သူတို့ထဲကတအူးဟာအကြမ်းဖက်မှုနဲ့ဆွဆွဲခံခဲ့ရဘူးသူဖြစ်တယ်လို့သိရပါတယ်။ပြစ်ခတ်မှုအတွင်းလူ12ဦးသေဆုံးပြီးတော့ဝင်ရောက်တိုက်ခတ်ခဲ့တဲ့ Charlie Hebdo အပတ်စဉ်တို့တရားစာဆောင်မဂ္ဂဇင်းဟာမကြာခဏဆိုသလိုမွတ်စလင်အစိုးရဝါဒီတွေကိုလှောင်ပြောင်တရော်တဲ့ရုပ်ပြောင်ကာတွန်းတွေထည့်သွင်းဖော်ပြလေးရှိပါတယ်။မျက်နှာဖုံးဆုထားတဲ့တိုက်ခိုက်သူတနတ်သမားတွေဟာမဂ္ဂဇင်းရဲ့အက်ဒီတာအစီဝေးပြုလုပ်နေစဉ်အဆောက်အဦတွင်းကိုဝင်ရောက်လာပြီးတော့ဖျားသခင်ဟာကြီးမြတ်တယ်ဆိုတဲ့အာရဗ်ဘာသာစကားကိုကြွေးကြော်ပြီးသတင်းခန်းတွင်မှရှိသူတွေကိုပစ်တက်ခဲ့တာဖြစ်တဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်။သူတို့ဟာပြင်သစ်ဘာသာစကားကိုကောင်းကောင်းပြောနိုင်ကြသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တွေကဝန်ထမ်းကြောင်ပြောဆိုကြသလိုဗိုလ်ထုနဲ့တိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီအကြမ်းဖက်တိုက်ခတ်မှုပြောကြောင်ကျန်တဲ့တကဘာလုံးစီးအောင်နဲ့အားဖြစ်စေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။ပြင်သစ်နိုင်ငံအတွင်းကမွတ်စလင်အဖွဲ့အစည်းတွေကလည်းတိုက်ခတ်မှုအပေါ်ပြစ်တင်ရှုံချကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းလွတ်လပ်စွာပေါ်ထုတ်ခွင့်နဲ့လွတ်လပ်စွာရေးသားတင်ပြခွင့်ဆိုတာတွေကိုစံထားရမယ့်အရာတွေဖြစ်တယ်လို့ပြောပါတယ်။တကမ္ဘာလုံးကစံထားရတဲ့အရာတွေဖြစ်တယ်။ဒါတွေကိုတိုက်ခိုက်လို့ရတယ်ဆိုပေမဲ့အမြင့်ပြတ်သွားအောင်လုပ်လို့တော့မရဘူး။ဘာကြောင့်လဲဆိုတော့ကမ္ဘာတစ်ခွင်မှာရှိတဲ့လူရောသူကောင်းတွေဟာအကြမ်းဖက်မှုနဲ့ချိမ့်ချောက်မှုကိုဘယ်တော့မှလက်မခံလို့ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။